အဲ့ဒီသတင်းစာရှင်းလင်းပွဲမှာ Level Media Group ရဲ့အေဒီတာချုပ်ဖြစ်တဲ့ကိုဝေဖြိုးက2013ခုနှစ်ကစတင်ပြီးမီဒီယာသမားတွေကိုတရားစွဲဆိုတာတွေဖမ်းဆီးထောင်ချတာတွေစတဲ့ဖိနှိပ်မှုတွေဇက်တိုက်လုပ်လာတဲ့အပေါ်မှန်မှန်ကန်ကန်တရားစီရင်ပေးဖို့နဲ့ဖိအားပေးတာတွေမလုပ်ဖို့အတွက်တရားသူကြီးချုပ်ထံမြစ်တာရက်ခံစာပေးဖို့မယ်လို့ပြောပါရယ် Daily 11သတင်းစာမှာမတ်လ22ရက်နေ့ကဖော်ပြခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနနဲ့သက်ဆိုင်တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းကဥဆောင်ညွှန်ကြားရေးမှူးဦးကျော်စိုးကတရားလိုလောက်ခါတိုင်ကြားခဲ့တာဖြစ်ပါရယ်အဲ့လိုတရားစွဲဆိုတဲ့အခါမှာလွဲမနေတဲ့အချက်တွေပါဝင်နေတယ်လို့ Daily 11သတင်းစာအေဒီတာချုပ်ကိုဝေဖြိုးကပြောပါရယ်
အခုတရားစွဲဆိုမှု18ဦးမှာကျွန်တော်တို့3 11သတင်းစာရဲ့ထုတ်ဝေသူဒေါက်တာသိမ့်မြင့်ပါပါတယ်ခင်ဗျာပြီးတော့ကျွန်တော်ပါပါတယ်ပြီးတော့ဆရာဦးမြတ်သိပ်ပါပါတယ်ပြီးတော့အမှုဆောင်အေဒီတာဖြစ်တဲ့ကိုအောင်မျိုးသူကိုတန်းစော်ထွန်းကိုကျော်စောလင်းနောက်ကိုနေထွန်းနိုင်ကိုဦးတင်ချာကိုနေရီမင်းနောက်သတင်းတော့ချုပ်ကိုမန်သူရှေအကြီးတိုင်းအေဒီတာဖြစ်တဲ့ကိုစောစောအောင်မတ်အငယ်ထွေးဒီနေရာမှာတရားရုံးကဆင့်ခေါ်တဲ့စာမှာကျွန်တော်တို့ရဲ့အကြီးတိုင်းအမျိုးသမီးအေဒီတာမတ်အငယ်ထွေးကိုဦးအငယ်ထွေးလို့ဆင့်ခေါ်ထားပါတယ်
ဒီသတင်းစာရှင်းလင်းပွဲမှာ Level Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွတ်အောင်ရဲ့ရှေ့နေဖြစ်တဲ့တရားလွတ်တော်ရှင်နေဦးသိန်းတန်းဦးကမီဒီယာသမားတွေအနေနဲ့ရှေ့လျှောက်သတိထားဖို့လိုအပ်နေပြီလို့ဒီနေ့သတင်းစာရှင်းလင်းပွဲအခမ်းအနားမှာသတိပေးပြောခဲ့ပါတယ်
။အရက်ဖြတ်တူဖွဲ့စည်းတွေအကုန်လုံးကပြဿနာရတိုင်းမှာအလုပ်သမားလယ်သမားတွေရဲ့ပြဿနာမှာရွေးရှင်ခုကနေဒီသတင်းတွေကိုမီဒီယာတွေကဖော်ပြတယ်။အဲစီမံကိန်းတွေကိုရအောင်နိုင်တဲ့ချေဖော်ပြီးတော့ဘယ်သူတွေကြီးပွားချမ်းသာနေလဲဆိုတာရဲရဲကြီးဖော်ထုတ်နေတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီမှာပြဋ္ဌာန်းထားတဲ့ဥပဒေမှာကျွန်တော်ဒီထွတ်တော်ကိုယ်တော်ပါတော့ကျွန်တော်တို့မြစ်တံရခန့်နေတာလေးရှိပါတယ်ဥပဒေပြဋ္ဌာန်းတဲ့အခါမှာဒီကျွန်တော်တို့တက်နိုင်တဲ့တော့ပေါ့နော်လုံလုံခြုံခြုံပြည့်ပြည့်စုံစုံစဉ်းစားစီစဉ်တာလေးရှိပါတယ
်ရွေးကောက်ပွဲနီးမှာမီဒီယာတွေကိုအစုလိုက်ပြုံလိုက်ထောင်ချနေတာဟာမီဒီယာပောက်ကွဲမှုဖြစ်ပေါ်လာမှာကိုစိုးရိမ်ရတယ်လို့ဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါတယ
်မီဒီယာနဲ့အစိုးရနဲ့ငကူကလေးကကိုကထိတ်ထိတ်တွင်းနေတဲ့အနေထားမျိုးဒီထိတ်ထိတ်တွင်းနေမှုကဒီတဲ့ဒီရဲ့ပိုကြီးမားသွားရင်မီဒီယာပောက်ကွဲမှုမဖြစ်နိုင်ဘူးလားเนาะဒါလည်းအရေးကြီးတဲ့ကိစ္စဖြစ်တယ်ပြီးတော့လွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲကိုကျင်းပပါမယ်လို့ကြွေးကြော်နေကြတာမီဒီယာသမားတွေကိုကန့်သက်ချုပ်ချယ်မှုတွေတလောက်များနေရင်ဖိနှိပ်မှုတွေများနေရင်မြတ်တာတဲ့ရွေးကောက်ပွဲကျင်းပမယ်ဆိုတဲ့စကားကအမှန်ဖြစ်နိုင်မဖြစ်နိုင်ယူဆစရာတွေဖြစ်လာတယ်
သမရဦးသိန်းစင်လက်ထက်မှာပဲမီဒီယာသမား48ဦးကိုတရားစွဲဆိုခဲ့တာဖြစ်ပြီး14ဦးကိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။2013ခုနှစ်ကစတင်ပြီးမီဒီယာသမားတွေကိုတရားစွဲဆိုတာတွေကပုံမှန်များပြားလာတယ်လို့သိရပါတယ်ရှင်။